MNDAA ကိုကန့်တက်အုပ်ချုပ်ထားတဲ့ဘာရှုမြို့ကိုစစ်ကောင်စီကလေကြောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေပြီးဒီကနေ့မှဘုံလေးလုံးထပ်မံကျဲချခဲ့တာကြောင့်အရသာတူးတည်ဆုံပြီးတော့လူပေါင်းတရာစင်မိဝဒဏ်ရာရခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါရယ်အလားတူမင်းညကလည်းတရားနယ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တီဘောမြို့နယ်တဝိုက်လေရင်3စီးနဲ့ဘုံကျဲတိုက်ခိုက်တာကြောင့်မိသားစု4ဦးတည်ဆုံပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါရယ်ဒီကနေ့မနက်အစောပိုင်းတိုက်ခိုက်မှုအခြေအနေကိုလာရှုမျိုးကံတူက view ကိုအခုလိုပြောပါရယ
်လေးလုံးပေါ်အနေနဲ့တနင်္ဂနွေမှာနှလုံးလေးနိုင်ကျော်နှလုံးမြို့နယ်ရဲ့ကြားပေါ့ပူလီလိုက်ဟိုတယ်မှာတနုံပူလီလိုက်ဟိုတယ်ကဆယ်ချက်ကျော်လာအဲ့ရှိမှာကြားရနော်အဲ့ဒီ site the channel ပေါ့နော်တော်တော်ကြည့်ရပေါ့နော်တနုံကတော့ဒီရထန်ဟိုတယ်ကိုကြည့်ရဲအနာမျက်နှာချင်းဆိုင်တန်းရတဲ့အကုန်ကြည့်ရပေါ့နောက်တနုံရတော့ရက်ွက်နေဥပစာအဟောင်းရဲ့ရှိမှာကြားရအနာတော့အကုန်ကြည့်ရဲနောက်တစ်လုံးရတော့ကြက်ကနစ်မှာကြက်ပြင်ဆိုင်နေမယ်ကြီးအဲ့အဲ့ရဲ့အိမ်ရှိမှာမိလောင်ကဒီကြက်ကလည်းကလေးမလေးတယောက်တည်းငါ၃ရောက်တော့တိုင်ရရ၄နိုင်ကျော်ကတော့၃ရောက်ကြတယ်လည်းရှိရလေဒီမှာတော်တော်များတယ်ဟုတ်ပြီဒီလုံးတဲ့ရလူလည်းပြောပြအားရေးပေါ်ချက်ချင်းဆိုတော့၁၀ရောက်ကျော်တော့ရှိ
ဒီကနေ့မနက်လာရှုမြို့ကိုဘုံကျဲတာဟာ၅ချိန်မြောက်ဖြစ်ပြီးတော့ဒီတစ်ချိန်လေကြောင်းတက်ခတ်မှုမှာအထူးကအပြည့်အစည်များပြားကြောင်းအဲ့ဒီလာရှုဒေသခံကပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီလေကြောင်းကနေပြင်းအားပေါင်း900ဘုံတွင်နဲ့ကျဲချခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကစစ်ကောင်စီကလေကြောင်းကနေစတင်တိုက်ခိုက်ခဲ့ပြီးဒီလ10ရက်နေ့ကတော့ရက်ကွက်စနစ်အားကစားရုံနဲ့ရေပူစမ်းအနီးက Silver Sky Hotel အပါအဝင်နေရာနှစ်နေရာကိုထပ်မံတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ9ရက်နေ့ကလာရှူမြို့ပေါ်လေကြောင်းတိုက်ခိုက်မှုမှာလူ2ဦးသေဆုံးပြီးတော့10ဦးလောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကအခုလိုလာရှုမျိုးကိုပြတ်မှတ်ထားပြီးတော့လေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အပေါ်မျိုးကလူမှုကူညီရေးဆောင်ရွက်နေသူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်။ဖြစ်တာတော့မဖြစ်သင့်ဘူးပေါ့ရာဒီလိုအင်းဒီပေါ်ဘူးတော့လေ။ဟောင်းရဲ့သူအခုနာမည်ကတီဗီရဲ့နာမည်လေ။ဟိုတော့တိုက်ပွဲဖြစ်တဲ့နေရာမှာကျေးရဲ့သူလက်ခံရရှိတာပေါ့ဗျာ။အခုတော့ပေါ်တိုက်ပွဲမမမရှိနေနဲ့ဟောင်းရဲ့ဖိုင်တော့။ဒီမှာတော့တောင်းမှန်တာလည်းရှိတာပေါ့ဗျာ။တောင်းမှန်တယ်ဆိုတာဘယ်လိုပေါ်ဒီတော်စင်းမဖြစ်တယ်မလုံးဘူးပေါ့ဒါပဲရှိရတယ်ဒါမှမဟုတ်ဒီလိုမျိုးဖြစ်မှာလည်းရှိရတယ်ဒီလိုပြောမှာလည်းရှိရတယ်ဘုံမမျိုးကြည့်ပါဘူ
းဒီလ23ရက်နေ့တနင်္လာနေ့ညနေပိုင်း3နာရီကျော်အချိန်မှာတော့တီဘောမျိုးနယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာကြောင့်အရက်သားထိခိုက်ဒိဆုံးမှုရှိကြောင်းတနင်္လာရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးကပြောပါတယ်
ဒီဘောမှာဆိုမနေ့ကဒီညနေ3နာရီခွဲဝင်းချင်းမှာအဒီအာနာလွယ်ဆိုတဲ့လီဆူရွာမှာလာရောက်ပြီးတော့ပုံကျဲတိုက်ခတ်တယ်အဲ့ဒီတိုက်ခိုက်မှုကြောင့်အရက်သားအဒီလေးဦးကတော့တည်ဆုံးသွားတာအဒီအမျိုးသားတော့ဒေတာတော့ဘာလို့ဒီကိစ္စအရပါတယ်
တည်ဆုံးသူတွေကိုတီဘောမြို့နယ်နယ်စည်းမခြားပရိုက်တာအတင်းကတွားရောက်ကူညီခဲ့ကြောင်းလဲအတင်းတောင်ရှိသူရဲ့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်ဒေကြောင်းတက်ခတ်မှုတွေကြောင့်အရသားထိခိုက်တည်ဆုံးတာတွေကိုကာကွယ်ဖို့လေရင်စီတင်သွင်းတာတွေကိုပိတ်ပင်ဖို့လိုအပ်နေကြောင်းတအားမျိုးသမီးဖွဲ့ DWO ကပြောရေးဆိုခွင့်ရှိသူကအခုလိုတိုက်တွန်းထားပါတယ်
ကျမတို့ကအောက်တော့လျှောက်လဲတောင်းဆိုလာနေတယ်ဒီလိုမျိုးမပြလေအောင်ဒီမြန်မာပြည်တွင်းမှာလုံးဝလျှစီပြတ်ပေါက်မှုအဆင့်ထိမလုံနိုင်ဆိုရင်ဒါဖက်တလန်းကလည်းကာကွယ်ပေးနိုင်မယ်လို့ကျမတို့တံပြောလင့်တာပေါ့နော်အဲကြောင့်မလို့လျှစီတင်သွင်းမှုတွေအာထုတ်ဖို့မှုတွေကိုလုံးဝရပ်တန့်ပေးဖို့အတွက်တက်ဆိုင်ရာနိုင်ငံတကာဖွဲ့စည်းတွေအနေနဲ့ပြန်ပေးမယ်ဆိုရင်တော့ဒါအားလုံးမြန်မာပြည်သူပြည်သားတွေအဲ့ဖက်တလန်းကနေကာကွယ်ပေးနိုင်မယ်လို့ကျမတို့လင့်တာပေါ့နော်
တန်းရဖအဖွဲ့အစည်းတွေအနေနဲ့အဂိုလာတွင်းကလည်းလေရင်စီတင်သွင်းမှုပြည်ပင်ရေးအတွက်တောင်းဆိုထားပါတယ်။ဒီအပိုင်းအတွင်းမှာတော့အမေရိကန်၊ဂျပန်၊အိန္ဒိယနဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ Quad ခေါ်လေးနိုင်ငံထိပ်သီးအစည်းအဝေးကမြန်မာနိုင်ငံကိုဂျက်လေရင်စီအပါအဝင်လက်နက်တင်ပို့တာတွေမလုပ်ဖို့တိုက်တွန်းကြောင်းသဘောထားထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျ။